ိုဗစ်-19ရန်ကူးစက်မှုအများဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်မှာအမှုထမ်းနေကြတဲ့ပညာရေးဝန်ထမ်းတွေကိုအရေးပေါ်ကာလထောက်ပံ့ခြင်းအဖြစ်တဦးကိုငွေကြေး3000စီထောက်ပံ့ပေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်ပနာထွန်းပါ။ကက်ယောဂါနဲ့စစ်ရေးပဋိပက္ခတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာပညာရေးဝန်ထမ်းတွေရဲ့အခြေခံလိုအပ်ချက်တွေကိုဖြစ်စည်းပေးဖို့ထောက်ပံ့ခြင်းအဖြစ်ငွေကြေး3000စီစပေးနေပြီလို့ပညာရေးဝန်ကြီးဌာနကပြောပါတယ်။ကက်ယောဂါကူးစက်မှုတွေတိုးလာရကနေပြည်နယ်တစ်ခုလုံးကိုမလိုအပ်ပဲအပြင်းမထွက်ဖို့အမိန့်ထုတ်ပြန်ထားသလိုစာတင်ကြောင်းတွေအားလုံးကိုလည်းပိတ်ထားရချိန်မှာအခက်အခဲကြုံနေရတဲ့ဝန်ထမ်းတွေအတွက်ထောက်ပံ့နေတာလို့လည်းအခြေခံပညာဦးစီးဌာနတတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါတယ်
။ဆက်ဆံမတွေဒါကိုပညာရေးဝန်ထမ်းတွေကိုဆန်စီကျက်တော့ပယ်လမ်းတွေပေါ့အဲ့ဒါတွေဝယ်ဖို့အတွက်ဆိုပြီးတော့3000စီထောက်ပံ့ဖို့ဆိုပြီးတော့အဲ့စစ်တွေမှာ online ကျင်းလိုက်တွေ့တဲ့နောက်နေ့မှာပဲသူတို့ဝန်ကြီးဌာနကနေပြီးတော့ဆုံးဖြတ်လိုက်တာပေါ့နော်အဲ့လိုဆုံးဖြတ်လိုက်တဲ့ကြောင့်မို့အဲချင်းပြည်ဝန်ကြီးဌာနအနေနဲ့ချက်ချင်းပဲနောက်နေ့အဲ့နေချင်းပဲဒါဗန်တန်ငွေခွဲဝေပေးတာကိုဆက်သိပါတယ်ခက်ခဲကိုထိုက်တင်တော့ပြည်လည်နေအောင်ဆိုပြီးတော့ဒါပြည်ဝန်ကြီးဌာနအနေနဲ့ထောက်ပံ့တာဖြစ်တယ်ရခိုင်ဒေသကြတော့ကိုဗစ်ကူးစက်မှုအပြင်နေမြေမေးချမ်းတဲ့တကြောင်လည်းပဲပါမလို့ဆက်ယူဆပါအထူးဒေသအနေနဲ့သမတ်ပြီးတော့ပြီးတဲ့သဘောဖြစ်မလို့ယူဆပါနော
်ရခိုင်ပြည်နယ်မှာပညာရေးဝန်ထမ်းတွေထောက်ပံ့ကြေးပေးမဲ့ကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်မန်အောင်မြို့နယ်ကအလဲတန်းပြဆီယမဒေါက်ခင်သနာကအခုလိုပြောပါတယ
်ဆက်ဆံသုံးလုံးပြမဲ့ကိစ္စတော့လုံးလုံးချက်ဒီနေ့လောက်ကုန်လေးရမှာတော့မရသေးမရသေးဘဲနဲ့ကမနေ့ကကြာရင်ကျောင်းအုပ်စုလေကျောင်းအုပ်စုတွေခွာရတယ်မလားကျောင်းအုပ်စုမှာအဲ့ဒီခေါင်းဆောင်ကျောင်းကိုရဲ့ကျောင်းအုပ်စုတွေမှာဆီယမကြီးတွေဒီမှာချောရမယ်လို့ပြောတယ်ဒီနေ့ကျတော့လည်းမဲ့တူပြီးရောဆရာမကိုအက်ခဲ့ရတယ်။အဲ့ဒီမဲ့တိုင်းမနေ့ကတိုင်းထုတ်ပြမဲ့တူပြောတယ်
။အခြေခံပညာဦးစီးဌာနတတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကတော့ရခိုင်ပြည်နယ်တဲကလက်လန်းမမီနိုင်တဲ့ဒေသတွေမှာဆရာဆရာမလိုအပ်ချက်အရာထက်နာတဲ့တင်ကြားရေးလက်ထောက်တွေနဲ့တိုင်းရင်းသားဘာသာစကားသင်ဆရာတွေကိုလည်းစီစစ်ပြီးထောက်ပံ့မှုစီစဉ်ထားတယ်လို့လည်းပြောပါတယ်
။လူမရှိဘဲနဲ့ပြီးတဲ့ဟာမျိုးမရှိအောင်တော့လိုအပ်တာပေါ့နော်
။
အဲ့ဒါတော့အကုန်လုံးကတချို့ကလူမရှိဘဲနဲ့ပေးလိုက်တဲ့ဟာမျိုးတွေရှိတယ်။ဥပမာအဖြစ်အဲကျောင်းမှာစာသင်ကျောင်းသား9ယောက်ပဲရှိပေမဲ့လူ language teacher ကို6လောက်ခန့်ထားတဲ့ဟာတွေပေါ့။စာရုပ်ပေါ်ခန့်ထားတာကြီးအဲတစ်ချိန်တုန်းကရှိခဲ့တာပေါ့နော်။ဒါကြောင့်မို့အဲ့ဒါတွေလည်းမဖြစ်အောင်တော့အခုတော့ဒေသကြက်မှတ်မှရမှာပေါ့။နောက်ဒီအတိုင်းပဲဇာတ်လို့နိုင်ငံပြီးရင်နည်းနည်းလေးဟိုဇီးဒီပန်းမောက်ကြတာလည်းအများကြီးရှိတာဆိုတော့နည်းနည်းကြည့်ကြဖို့လိုအပ်တော့ပေါ့နော်
။ရခိုင်ပြည်နယ်မှာဒီကနေ့မနက်8နာရီအထိကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရကိုရိုနာဗိုင်းရပ်စ်ပိုးတွေ့လူနာစုစုပေါင်းက362ဦးရှိနေပါတယ်။မြန်မာတိုင်းနိုင်ငံလုံးအနေနဲ့ကတော့သေဆုံးသူ6ဦးအပါအဝင်ရောဂါကူးစက်ခံရသူက989ဦးရှိပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။